ုတိယကဘာစစ်အပြီးမှာအဲ့ဒီလိုစိတ်မချမ်းမြေ့ဘဲပြိပက္ခမျိုးထပ်မဖြစ်အောင်ဆိုတဲ့ရည်ရွယ်ချက်နဲ့1945အောက်တိုဘာ24ရက်နေ့မှာကုလသမဂ္ဂအဖွဲ့ကြီးကိုတည်ထောင်ခဲ့တာပါ။ဟိုရင်ရှိခဲ့တဲ့ League of Nations ကနိုင်ငံပေါင်းချုပ်အသင်းကြီးဟာကမ္ဘာ့ငြိမ်းချမ်းရေးလုံခြုံရေးကိုမထိန်းသိမ်းနိုင်ခဲ့တာကြောင့် United Nations ကကုလသမဂ္ဂအဖွဲ့အစ်ကဒါကိုအောင်မြင်အောင်လုပ်နိုင်လိမ့်မယ်လို့ကုလသမဂ္ဂစာဖွဲ့ချိန်မှာပါခဲ့တဲ့အဖွဲ့ဝင်50နိုင်ငံကမျှော်လင့်ခဲ့ကြပါတယ်။85နှစ်ပြည့်ကုလသမဂ္ဂတည်ထောင်ခြင်းအထိမ်းအမှတ်ပွဲကျင်းပနိုင်ရေးပြင်ဆင်ဖို့အတွက်ကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်ဖာဘရီဇီယိုဟော့စချိုင်းကိုအထူးအကြံပေးဖြင့်တာဝန်ပေးထားပါတယ်။ကုလသမဂ္ဂတက်တန်း85နှစ်ရှိလာပေမဲ့ရည်ရွယ်ချက်တွေအခုထိအထမမြောက်သေးဘူးလို့သူကဝန်ခံပြောဆိုပြီးပြည်ပကတွေပိုးပြီးလဲပြင်းထန်လာပေမဲ့တချို့သောမဟာအင်အားကြီးနိုင်ငံတွေကဒါကိုလှစ်လျူရှုထားတယ်လို့သူကဝေဖန်ပါတယ
် But at the moment the conflict resolution aspect of the United Nations
လောလောဆယ်မှာပဋိပက္ခနာဆိုင်ရာကုလသမဂ္ဂဆုံးဖြတ်ချက်တွေလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုကြည့်ပြီးထားတဲ့ကတိကိုအကောင့်ထဲဖွင့်နိုင်ကြတာမျိုးမရှိဘူးဆိုတာသိမှာလေ။စီရစီကြောင့်လူထောင်ပေါင်းချီပြည့်စုံရတာကစိတ်ကြီးခိုက်ဝဲရသာတကပဲဖြစ်ပါလေ
။ဒီလိုဆုံးရှုံးမှုတွေရှိခဲ့ပေမဲ့လွန်ခဲ့တဲ့85နှစ်အတွင်းကမ္ဘာတစ်လောမှာလူမျိုးရေးစည်းဝါးရေးနဲ့လူအခွင့်အရေးကိစ္စတွေမှာတိသာတဲ့အောင်မြင်မှုတွေရအောင်လုပ်ခဲ့ရမှာဖြစ်တယ်လို့ဟော့စချိုင်းကပြောပါလေ။
The average life expectancy when the UN was founded
တကယ်လို့ကျမရဲ့ကိစ္စတွေကိုကြည့်မယ်ဆိုရင်ကုလသမဂ္ဂတည်ထောင်ချိန်ကပြည်မြလူသက်တမ်းကိုအနည်း90ပဲရှိမယ်လို့မျှော်လင့်ခဲ့ကြတာပါဒီကနေ့ကာလမှာတော့85နှစ်ဝန်းကျင်ဖြစ်လာတာကြောင့်လူတွေအသက်25နှစ်ပိုနေရတဲ့သဘောဖြစ်ပါတယ်ဆင်းရဲမွဲတေမှုပတ်ပြောက်ရေးအကြောင်းတွေးမယ်ဆိုရင်တော့ကုလသမဂ္ဂစတင်ထူထောင်ချိန်မှာကမ္ဘာဆင်းရဲမှုက90ရာခိုင်နှုန်းလောက်မှရှိနေခဲ့ရတာအခုဆိုရင်ဆရာကိုင်းတို့ကြာရှင်းသွားရပါလေ
။ဒါမဲ့အောက်တိုဘာ24ကုလသမဂ္ဂ85နှစ်ပြည့်အချိန်မှာအထူးအစီအစဉ်တွေအထိမ်းအမှတ်ပွဲကျင်းပဖို့ရှိနေပါတယ်ခင်ဗျာ
။ဒီရဲ့တောက်ကြနေမနေ့ကအစီအစဉ်တွေကိုကျင်းဆက်နေတာဖြစ်ပါတယ်ခင်ဗျာ။